ရန်ကုန်တိုင်းဒေသကြီးတကုံမြို့တိအရှိပိုင်းမြို့နယ်မှာ WY စာရန်ပါစိတ်ကြွဆေးပြားနှစ်သန်းနီးပါးနဲ့ဖန်စီတိုင်းပလင်900ကျော်ထမှန်ဖန်စီရမိခဲ့ပြီးဒါဟာရန်ကုန်မြို့မှာစတုထချင်းစိတ်ကြွဆေးပြားများအပြားဖန်စီရမိခဲ့တာဖြစ်ပါတယ်ဒီဖန်စီရမှုဟာဇွန်လအတွင်းမင်္ဂလာတုံမြို့နယ်မှာစိတ်ကြွဆေးပြား26သန်းကျော်ဖန်စီရမိတာနဲ့ဆက်ဆက်နေတယ်လို့မူရစ်စေဝါတားစီနေနေရင်ရဲတပ်ဖွဲ့ကတုံ့တက်ထားပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီး VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကအခုလိုတင်ပြထားပါတယ
်ဟုတ်ကဲ့ဒီလိုစိတ်ကြွဆေးပြားအများပြားကိုတင်းနလာနေနေခင်ပိုင်းကရန်ကုန်တိုင်းဒေသကြီးဒဂုံမြို့တဲ့အရှိပိုင်းမြို့နယ်130ရပ်ကွက်ဂန္ဓမာလန်းကနေအိမ်တအိမ်မှာနေမြေခံရဲတပ်ဖွဲ့ကသတင်းအရဝင်ရောက်ရှာဖွေရာကနေဖမ်းဆီးရမိခဲ့တာဖြစ်ပါတယ်ဖန်စီရမိတဲ့စိတ်ကြွဆေးပြားပမာဏကိုနေပြည်တော်မူရစ်ဘဟုကသူရဲမှုကြီးဇော်လင်းထွန်းကအခုလိုပြောပါတဲ
့စိတ်ကြွရည်သွဆေးပြားပေါ့ဗျာအားလုံးကကျွန်တော်တိသမကိုတန်းပေါ့တိသမကိုတန်းအခုကျွန်တော်ဖန်စီတိုင်းမိတော့လုံငန်းကကျွန်တော်ပေါ့ကျွန်တော်တို့ဒီကောင်ကတော့ကျွန်တော်တို့ဟိုနေ့သမ6တန်းနိတိသမ6တန်းမိလာလုံးမှာဒီကောင်ကနားမမိတဲ့အားကြီးကကွင်းချက်ပေါ့နော်ကွင်းချက်
ဖန်စီရမိတဲ့နေအိမ်ဟာကလဒန်မြေဝန်းဒေတာဖွံ့ဖြိုးတိုးတက်ရေးကုမ္ပဏီကလဒန်ဒယ်တာဒေဗလော့ပ်မန့်ကုမ္ပဏီကမန်နေဂျင်းဒါရိုက်တာဦးမင်းခိုင်ဦးနေအိမ်ကဖန်စီရမိတာဖြစ်ပါတယ်ဦးမင်းခိုင်ဦးကိုစက်တင်ဘာလ15ရက်နေ့ကထိုင်းမြန်မာနယ်စပ်မြဝတီမြို့မှာဖန်စီရမိခဲ့ပြီးတဲ့နောက်သူ့နေအိမ်ကိုထပ်မံရှာဖွေရာကနေစိတ်ကြွဆေးပြားတွေကိုဖန်စီရမိတာဖြစ်ပါတယ်ဒီလိုဖန်ဆီးရမိတဲ့စိတ်ကြွဆေးရဲ့ကာလတန်ဖိုးဟာအနည်းဆုံးကြက်ငွေတန်1000ဘိုးလောက်ရှိတာဖြစ်ပါတဲ့ရန်ကုန်တိုင်းဒေသကြီးအတွင်းမှာပြီးခဲ့တဲ့ဇူလိုင်လ26ရက်နေ့ကမင်္ဂလာတုံမြို့နယ်ဇေကဘာဝင်းမှာကွန်တိန်နာကွန်တိန်ရင်တစည်းပေါ်ကနေစိတ်ကြွဆေးပြား26တန်ကာလတန်ဖိုးကြက်ငွေ133ဘီလီယံအမေရိကန်ဒေါ်လာတန်100ကျော်ဘိုးကိုပထမဆုံးပိုင်ရှင်မဲ့ဖန်ဆီးရမိခဲ့ပါတဲ့ဒုတိယတစ်ချိန်ကတော့ဩဂုတ်လ3ရက်နေ့ကမြောက်တကုံမြို့နယ်ကလူမရှိတဲ့နေအိမ်အတွင်းကနေစိတ်ကြွဆေးပြား15သိန်းကာလတန်ဖိုးကြက်ငွေတန်း9500ဘူးဖမ်းဆီးရမိခဲ့ပါတယ်။တတိယအချိန်ကတော့စိတ်ကြွဆေးပြား6သိန်းနီးပါးနဲ့ဘေးဘူးပလောက်တုံးတတုံးကာလတန်ဖိုးကြက်တန်း3000ကျော်ဘူးကိုဩဂုတ်လ12ရက်နေ့ကတာကီတာမြို့နယ်အမှတ်ခွန်အနောက်ရပ်ကွက်ကရေမြောင်းအတွင်းကနေပန်းရှင်မဲ့ထပ်မံဖမ်းဆီးရမိတာဖြစ်ပါတယ်။ဒီဖန်စီရမိတဲ့စိတ်ကြွဆေးပြားတွေဟာပထမအချိန်မင်္ဂလာတုံမြို့နယ်မှာဖန်စီရမိတာနဲ့ဆက်ဆက်နေပြီးလောလောဆယ်လူ6ယောက်ကိုဖန်စီထားကြောင်းသူရဲမှုကြီးဇော်လင်းထွန်းကပြောပါတယ်
။ဖန်မိတာတော့ကျွန်တော်တို့ခုကတော့ကျွန်တော်6ယောက်လောက်မိထားရောနော်6ယောက်လောက်မိ။ကျွန်တော်ဒီခဲဆက်ဆက်နောက်17ယောက်လောက်တော့ကျွန်တော်မိဖို့ချင်နေတာ။
ဖန်စီရမိတဲ့စိတ်ကြွဆေးနဲ့မူရစ်ဆေးတံပိုးဟာဒေါ်လာငွေတန်းနဲ့ချီရှိတာကြောင့်ဒီလုပ်ငန်းကိုကြီးမားတဲ့အဖွဲ့အစည်းတစ်ခုကဆောင်ရွက်နေတာဖြစ်နိုင်ကြောင်းလည်းမြန်မာနိုင်ငံရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာ1996ခုနှစ်ကစပြီးမူရစ်ဆေးဝါကင်းစင်ရေးအတွက်15နှစ်စီမံကိန်းချမှတ်အကောင်အထည်ဖော်ခဲ့ရမှာ2014ခုနှစ်အထိဘိန်းနဲ့စိတ်ကြွဆေးထုတ်လုပ်မှုပမာဏဟာဆက်လက်မြင့်တက်နေဆဲရှိတဲ့အတွက်2019ခုနှစ်အထိစီမံကိန်းကာလကိုနောက်ထပ်5နှစ်တက်တန်းတိုးမြှင့်ထားရပါတယ် UNODC ကကုလသမဂ္ဂရာဇဝတ်မှုနဲ့မူရစ်ဆေးဝါးနှိမ်နင်းရေးအဖွဲ့ကတော့မြန်မာနိုင်ငံဟာအရှိတောင်အာရှမှာစိတ်ကြွဆေးအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်တယ်လို့ထုတ်ပြန်ထားသလို American နိုင်ငံသားရေးဝန်ကြီးဌာနက2015ခုနှစ်အတွက်ထုတ်ပြန်တဲ့မူရစ်ဆေးဝါးတိုက်ဖျက်ရေးနှစ်ပတ်လည်အစီရင်ခံစာမှာတော့မြန်မာနိုင်ငံရဲ့မူရစ်ဆေးဝါးတိုက်ဖျက်ရေးလုပ်ငန်းတွေဟာနိုင်ငံတကာသဘောတူစာချုပ်ပါအချက်တွေကိုအပြည့်အဝလိုက်နာဆောင်ရွက်တာမရှိဘူးလို့ဖော်ပြထားပါတယ်